ကရင်မျိုးသားအစည်းအရုံးဖပွန်ခရိုင်ဒေသခေါ်မုထရခရိုင်ဒွေလိုမြို့နယ်အတွင်းကစစ်ကောင်စီရဲ့စခန်းကြီးတစ်ခုဖြစ်တဲ့မာထောစခန်းကိုတိမ့်ပိုက်လိုက်ကြောင်းပူပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပါတယ်
အဓိကတော့ဒီပထောစကန်ကဖပေါ်ပြူအတွက်အဓိကကြတဲ့စကန်နဲ့မှာပါတယ်ပေါ့နော်ကုစိတ်စကန်တင်ပြီးတော့ဒါဆက်ပြီးတော့တင်လိုက်တာပဲပေါ့နော်အဓိကအရင်ဆုံးတို့ခေါ်ဖို့ကိုတင်တယ်ခေါ်ဖို့တင်ပြီးတော့ကုစိတ်တင်တယ်ပေါ့နော်အခုမထောကိုတင်တယ်ပေါ့အဲ့တော့မထောကဒီဖပေါ်ကမောင်းလမ်းကျောမှာတော့ဒါဒီကြီးတဲ့စကန်ကြီးတစ်ခုလို့ပြောလို့ရတယ်ပေါ့နော်စကန်ကြီးတစ်ခုပဲအဲ့တော့အဲ့မှာတော့ကျွန်တော်တိတလောက်ဆိုလို့ရှိရင်အင်အား100လောက်ရှိတယ်ပေါ့နော်အင်အား100လောက်ရှိတယ်အဓိကတော့ဒီ KNU KN ရဲ့ဥဆောင်မှုအောက်ကနေပြီးတော့မှဒီပူပေါင်းတပ်ဖွဲ့နဲ့တင်သွားတာပေါ့နော်အဲ့မှာဆိုလို့ရှိရင်ဒီဒုံးနဲ့ပတ်သက်တဲ့ကိစ္စမှာဆိုလို့ရှိရင်တော့ဒါ SWD ဒုံးတပ်ဖွဲ့ကဒါဒီဒုံးပိုက်ဆိုင်အောင်မြည်ပြင်းဒီမှာကိုပူပေါင်းပြီးတော့မှလုပ်ခဲ့ရတယ်ရှိ
ဒီစခန်းဟာတခုတည်းကြံတော့တဲ့ဖာပွန်ဗျူဟာအတွက်ထောက်ဖို့လုပ်ပေးနေတဲ့စခန်းကြီးတစ်ခုဖြစ်တယ်လို့လည်းပြောပါတယ
်ဟုတ်ကဲ့ခမအဲ့ဒါ400 400 400ဒီတက်ဒီပေါင်းထားတာပေါ့နော်အခုစိတ်ကိုတင်းတဲ့ခါကျတော့အခုစိတ်ကနေပြီးတော့မှအဲဒါထွက်ပြေးသွားတဲ့သူတွေကလည်းအဲ့ဒီမထောမှာဟိုပေါက်ပေါက်ဝင်ရှိတယ်ပေါ့နော်အဲ့တော့ဒီစကန်းကပြောမယ်ဆိုလို့ရှိရင်တမဟာ9နှစ်မြီမှာစကန်းကြီးထဲမှာပါတဲ့စကန်းတစ်ခုလို့ပြောလို့ရတယ်ပေါ့နော်
တိုက်ပွဲအတွင်းထိခိုက်သေးဆုံးဒဏ်ရာရရှိမှုတွေနဲ့စစ်ကောင်စီရဲ့မထောစကန်းကတိမ့်စီရမိတဲ့လက်နက်ခဲယမ်းတွေကိုတော့မကြခင်ထုတ်ပြန်သွားမယ်လို့လည်း KNU ဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။အောက်တိုဘာလ29ရက်နေ့ကလည်းဖပွန်ခရိုင်ထဲကအင်အား100ကျော်ရှိတဲ့ခေါပုတ်စကန်းကိုလည်း KNLPD ရဲ့ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်ခဲ့တယ်လို့ရိတ်ခါလက်နက်တွေတဲဆောင်ရမှာလုံခြုံရေးစကန်းတစ်ခုဖြစ်တဲ့ကူးစိတ်တရာလုံချုံရေးစခန်းကိုတော့နိုဝင်ဘာလ9ရက်နေ့ကတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။ KNU တပ်မကထိန်းချုပ်ရာဖပွန်ခရိုင်ထဲမှာစစ်ကောင်စီရဲ့အရေးပါတဲ့နောက်ဆုံးလက်ကျန်စခန်းကြီးဖြစ်တဲ့ဖပွန်ဗျူဟာစခန်းကိုတော့ KNLPD ရဲ့အပါအဝင်ပူးပေါင်းတပ်ဖွဲ့တွေဘက်ကပိတ်ဆို့တိုက်ခိုက်နေစေဖြစ်ပါတယ်ရှင်။